ဗင်နီဇွဲလာကနေအမေရိကန်နိုင်ငံတွေကိုဝင်လာတဲ့ရွှေပြောင်းအခြေချလူတွေကိုမူရင်းနိုင်ငံကိုပြန်ပြီးတော့ပို့တဲ့လုပ်ငန်းစဉ်တွေကိုအမေရိကန်အစိုးရက2019ခုနှစ်မှာကလေးကရပ်ထားခဲ့ပေမဲ့ဘော်ဒူးနေဒေါငါရော်ဒီဗင်နီဇွဲလာနိုင်ငံသား135ဦးကိုလက်တိုက်ခတ်ပြီးတော့တက်ဆက်စ်ပြည်နယ်ဟာလင်ဂန်လေးစိတ်ကနေဗင်နီဇွဲလာနိုင်ငံကာရာကတ်စ်မြို့ကိုပြန်ပို့လိုက်ပါတယ်။လင်းပေါ်ရောက်မှအဲ့ဒီလက်ထိတ်တွေကိုဖြုတ်ပေးလိုက်တာဖြစ်ပါတယ်။တရားမဝင်ဝင်လာသူတွေကိုဗင်နီဇွဲလားနိုင်ငံစီပြန်ပို့မဲ့အကြောင်းသမ္မတဘိုင်ဒန်အစိုးရကအောက်တိုဘာ5ရက်နေ့မှာကြေညာထားတာပါသူတို့ကိုအခုလိုပြန်ပို့တာပထမအဆုံးအတုပ်ဖြစ်ပါတယ်ပြန်ပို့ခံရသူအလုံးဟာ ICE ERO ထိန်းသိမ်းရေးစခန်းထဲကလူတွေဖြစ်တယ်လို့အမေရိကန်လာဝကအရာရှိတွေက VOA ကိုအီးမေးလ်ကနေတဆင့်ဖြေကြားပါတယ်အမေရိကန်ကိုဝင်လာမဲ့ရွှေပြောင်းအခြေချလူတွေအလုံးဟာတရားဝင်လာဝကလမ်းကြောင်းအတိုင်းလာဖို့လိုတယ်လို့ Texas ကအရာရှိတူကလည်းပြောကြားထားပါတယ်။အမေရိကန်မက္ကဆီကိုနေဆန်းမှာတက်ကြွဝင်လာသူတွေမှာဗင်နီဇွဲလားနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်။သူတို့တွေကိုဒါကြောင့်မလို့ပြန်ပို့ရတာလို့ဘိုင်ဒန်အစိုးရကနေပြောပါတယ်။လူဦးရေတန်း30နီးပါးရှိတဲ့ဗင်နီဇွဲလားမှာနိုင်ငံရေးမတည်ငြိမ်ကြကြောင်းအနည်းဆုံး9တန်းလောက်ဟာတိုင်းပြည်ကနေထွက်ခွာပြီးအများစုကအမေရိကန်ကိုဝင်လာဖို့စူးစမ်းနေကြတာဖြစ်ပါတယ်ခင်ဗျာ။